မြန်မာနိုင်ငံမှာဒီအပိုင်းအတွင်းကိုဗစ်အဓိပ္ပာယ်လူနာတိုးလာနေတဲ့အထက်အိန္ဒိယနိုင်ငံနဲ့နယ်စပ်ချင်းကပ်နေတဲ့ချင်းပြည်နယ်မှာအများဆုံးတွေ့နေရပြီးလူသေဆုံးတဲ့အထိကြုံနေရပါတယ်။ဗီဇာပြောင်းကိုဗစ်ကူးစက်မှုတွေကြုံနေရတဲ့အိန္ဒိယနိုင်ငံကနေနယ်စပ်ဒေသမှာကူးစက်မှုနဲ့သေဆုံးမှုတွေကြောင့်မြန်မာနိုင်ငံမှာကာယရောဂါတတိယလိုင်းကြုံရမှာကိုကျန်းမာရေးပညာရှင်တွေစိုးရိမ်နေကြတာပါ။အိန္ဒိယနယ်စပ်ကကူးစက်မှုနောက်ဆုံးအခြေအနေနဲ့ပတ်သက်လို့ချင်းပြည်နယ်ကျန်းမာရေးဦးစီးမှုနဲ့တွန်းဆန်မြို့နယ်ကျန်းမာရေးမှုတို့ကိုဆက်သွယ်မေးမြန်းပြီးကိုဝင်းမင်းကပြောပြထားပါတယ်
။ဟုတ်ကဲ့ချင်းပြည်နယ်တွန်းဆန်မြို့ရှိကြီးခါမှာကိုဗစ်ကြောင့်ကျသားရင်းနဲ့တရက်ထဲသုံးသေဆုံးခဲ့ရပြီးနောက်အခုတူထပ်သေဆုံးခဲ့တာကြောင့်တွန်းဆန်မြို့နယ်တစ်ခုလုံးမှာဆိုရင်ဒီအပိုင်းတွင်စုစုပေါင်းသေဆုံးရသူက9ဦးထိရှိသွားပါပြီ။အဲဒီတော့အခုနောက်ဆုံးဒီချင်းပြည်နယ်ကအခြေအနေကိုဒီနေ့ကျန်းမာရေးဦးစီးမှုဒေါက်တာအောင်မြင့်ဦးကိုမနေ့ညကမေးရမှာ
ဒီနေ့မနေ့ကတော့သေဆုံးမှုတယောက်ရှိပါတယ်ဗျ။အဲလက်ရှိဖြစ်နေတဲ့အနေအထားတစ်ခုကိုတော့ဒါကုသရောဂါသဘောတဘောကစဖြစ်တဲ့ဆိုကုသမှုကတက်သွားတာပေါ့နော်။တက်သွားကျွန်တော်တို့လည်းများများရှာနေလုပ်နေတာဖြစ်တဲ့ပြေမကြခင်မှာတော့ကျွန်တော်ထင်ပါတယ်အတိုင်းအတာတစ်ခုရထိချုပ်သွားနိုင်မှာပါ။ဒီနေ့လည်းကျွန်တော်တို့ video conference team မှာလည်းပဲဒီကိစ္စကိုကျွန်တော်တို့ဒီအောင်စုဝင်ပြီးတဲ့ဒီပြည်တော်ကဒီအနေနဲ့ပတ်သက်တဲ့ EU ကဌာနတွေရောကျန်တဲ့ supporting unit တွေရောအားလုံးပေါင်းပြီးတော့ဒီအောင်ပေါင်းထိထုတ်နိုင်ဖို့လုပ်နေကြတာပေါ့နော်။နောက်ပြီးတော့ဒီနယ်ကောင်စီရောပေါ့နော
်။အခုနောက်ဆုံးသိဆင်းခဲ့ရမှုအသေးစိတ်ကိုလည်းကြီးခားတိုက်တဲ့ဆေးရုံကိုကြီးကြပ်ရတဲ့တွန်းဆန့်မျိုးနဲ့ကျန်းမာရေးမှုဒေါက်တာထန်ရှင်းခိုင်ကိုမနေ့ညကမေးခဲ့ရမှာ
။ဟိုးတည်သွားတဲ့လူနာကတော့ဆေးရုံမလာခင်အိမ်မှာလည်းသူက9ရက်လောက်သူ့ဟာသူဆေးကူးပြီးတော့အိမ်မှာနေမကောင်းဖြစ်ခဲ့တယ်လို့တော့ကြားတယ်။ဆိုတော့သူစေးုံလာတဲ့အချိန်မှာနည်းနည်းအဆုတ်ကလည်းတအားယောင်သွားပြီဆိုတော့ကျွန်တော်တို့တက်နိုင်ဆုံးစေးကူပတာမှုပြုလုပ်ပြီးမဲ့အချိန်ကြီးမကောင်းပဲနဲ့ဒီနေ့မနေ့ငားနိုင်မှာပေါ့နော်ဆုံးသွားပါလေအ
ဲ့ဒီတော့အခုကိုဗစ်တတိယလှိုင်းကိုရှေ့တန်းကနေကာကွယ်နေရတဲ့ချင်းပြည်နယ်မှာအဓိကအခက်အခဲဆုံးကဘာဖြစ်နေပါလဲလို့မေးရမှာပြည်내ကျန်းမာရေးဦးစီးမှုဒေါက်တာအောင်မြင့်ဦးက
မင်းပါပါပေါ့ဗျာမင်းပေါ့အဲ့မှာရှိတဲ့တိုက်နယ်ဆရာဝန်ရနဲ့ဟိုဒီဟောဖြစ်တော့အလုံးမွန်တဲ့ခါကျကျွန်တော်တို့ကအဲ့မှာဆရာဝင်အားနည်းနေတာပေါ့ကျွန်တော်တို့ဒီဘက်ကနေပြီးတော့အခုဆရာဝင်နေနဲ့ဖြည့်ဆည်းဖို့တော့လုပ်နေတယ်ပေါ့နော်ရပိုင်းအတွင်းရောက်လာပါလိမ့်မယ
်ဒီနေရာမှာမြန်မြန်နဲ့များများပိုးရှိနေတာကိုသိပြီးဂွေးဆက်လိုက်နိုင်ဖို့ဆေးစရာမှာစိန်ခေါ်မှုဘာတွေရှိပါလဲလို့မေးရမှာတော့ဒေါက်တာအောင်မြင့်ကပဲ
ဆေးတဲ့နေရာမှာတော့စိန်ခေါ်ချက်ရလို့တော့မရှိပါဘူးကျွန်တော်တို့ဒီ RTD ဆိုရင်လည်းသူဖြစ်တဲ့နေရာ26ရက်ညမှာတရင်ကိုတည်တယ်26ရက်ညကလေးကကျွန်တော်တို့ဆရာကြီးညွှန်ကြုံဆိုရင်လည်းကျွန်တော်17ကြီးကိုလမ်းပြီးတရင်မေးတယ်ဆရာကြီးကလည်းဝင်ကြီးကိုညာရီတွေပဲကျင်ကြပြီးမနေ့ကျတော့ကျွန်တော်ကိုဖုန်းနဲ့ချိတ်ဆက်ပြီးတော့28ရက်နေ့ဆိုကျွန်တော်လိုအပ်တဲ့ပစ္စည်းတော်တော်များများဆိုတာကသူတို့လက်ထဲမှာအင်းထဲရှိတယ်ပေါ့ဆေးတိုလီမူလီတော့စနစ်နဲ့ဝယ်ရတာဖြစ်တဲ့အတွက်လေဆေးတွေတော့ချက်ချင်းပါမလာဘူးပေါ့နော်ဂျန်နဲ့အောက်ဆီဂျင်တို့PPE တို့စာကြည့်ရဲ glove တို့ e glove တို့ပေါ့အဲ့လိုအရာတွေကတော့ချက်ချင်းရောက်လာပြီးတော့ဟိုတရက်အတွင်းမှာပဲကျွန်တော်တို့ပို့နိုင်ပါတယ်။ယောဂရှာဖွေရေးအနေနဲ့ RTD ဆိုရင်3000ချက်ချင်းရပြီးတော့နောက်နေ့သူတို့ဒီမှာလည်းအဲ့ချိန်မှာ250လောက်လက်ကျန်ရှိသေးတယ်ဆိုတော့အဆင်ပြေပါတယ
်။ဒါဖြင့်စေဝါလိုအပ်မှုအနေအထားကိုမေးရမှာလဲဒေါက်တာအောင်မြင့်ဦးကမြို့နယ်ကျန်းမာရေးမှူး TMO နဲ့တွဲလှဆောင်နေပုံကို
တခြားစေဝါလိုအပ်မှုဆိုတာကတော့သူတို့မနေ့ကဆိုကျွန်တော်တို့ item 30လောက်တင်တယ်ဒီနေ့ကျွန်တော်က92မျိုးပေးလိုက်ပြီပေါ့နော်ကျွန်တော်တို့လက်ထဲမှာမရှိတဲ့ဒီ9မျိုးလောက်ကိုကျွန်တော်တို့ကသူတို့ရဲ့ဈေးပိစာပြင်ရံမွေရှိတယ်နောက်တစ်ခါသူ့မှာရှိတဲ့နိုင်ငံတော်ကချပေးထားတဲ့ငွေနဲ့ဝယ်သုံးဖို့ကျွန်တော် TMO လေးကိုမှာထားပါတယ်ဗျနောက်တစ်ခုကအခုချိန်မှာကျသူတို့ကိုယ်တိုင်လည်းပဲဒီဒေတာတွေမှာသွားဝယ်ရတာပါညာနောက်တစ်ခါဝယ်ခြင်းနဲ့ဈေးကအဲကလေးလူနေရာမျိုးမှာလည်းအဲပြဿနာလေးတွေရှိနေတာဖြစ်တဲ့အတွက်အဲ့လိုမလုံလောက်တာလည်းဖြစ်ပါလိမ့်မယ
်ဒါဖြင့်ဒီကြီးခါတိုက်တဲ့ဆေးရုံတွေဂရင်အနေထားကိုမေးရမှာလဲဒေါက်တာအောင်မြင့်က
လက်ရှိမှာပေါ့နော်ဂရင်စိတ်30ကျွန်တော်တို့ပြင်ဆင်ထားပါတယ်နောက်ထပ်လည်းပဲအခုကျွန်တော်တို့ဒီကြီးခါအတွက်25ဂရင်နဲ့တွန်းဆန်အတွက်ဂရင်50ဒီနေ့ပဲတောင်းလိုက်ပါပြီဗျညာလို့ပြေးမှာပါမကြခင်လည်းရောက်လာပါလိမ့်မယ်ထင်ပါတယ်
အဲ့တော့အိန္ဒိယနဲ့နယ်စပ်ကပ်နေတဲ့ကြီးခါမြို့မှာအခုတည်ဆုံးမှုတွေကိုရှော့ချနိုင်ရေးဘလို့ကြံပြုခြင်းပါလဲလို့မေးရမှာမြို့နယ်ကျန်းမာရေးမှူးဒေါက်တာထန်ရှင်းခန့်က
အဓိကတော့ကိုဗစ်လက္ခဏာတွေကိုတန်တရာရှိလာပြီဆိုရင်ပေါ့နော်အသက်နိုင်ဆုံးရက်တွေမဆောင်မဲနဲ့အမြန်ဆုံးနေတဲ့အနည်းဆက်ဆုံးစီးရုံစီးခန်းတွေမှာဒီကိုဗစ်ပိုးချင်းမီဆစ်ဆီးနိုင်ဖို့အကြံပြုချင်ပါတယ်အချင်းမီဆစ်ဆီးပြီးတော့ဆော့တိလို့ရှိရင်တော့ဒီအဆောက်ရောင်လာတော့ပါလို့လဲကျွန်တော်အချင်းမီကိုနိုင်မှာပေါ့နော်ဒီကိုဗစ်ကကွယ်စီးမီစီးခန်းတွေတွေလိုက်လာပြီးတော့ဆော့တိနေဆိုရင်တော့အကုန်လုံးမကကွယ်နိုင်တော့မှာနော်ဒီဆုံးမှုရှော့ချနိုင်မယ်လို့တော့ထင်ပါတယ
်တကယ်တော့အခုလိုကိုဗစ်တတိယလှိုင်းကိုကာကွယ်နေရချိန်မှာပြည်သူတွေအနေနဲ့ကိုဗစ်ကာကွယ်ဆေးအတက်အသင့်ဆုံးထိုးကြဖို့နဲ့ ကောင်စီအနေနဲ့လည်းဒီကာကွယ်ဆေးပါဝင်အခြားလိုအပ်တဲ့စေဝါတွေကိုအချိန်မီဖြန့်ဖြူးပေးရေးသိရေးရှင်ရဲ့ရေးကြီးနေပြီလို့လည်းကျန်းမာရေးဝန်ထမ်းတွေကထောက်ပြနေကြပါတယ်ခင်ဗျ။